ဟုတ်ကဲ့ဒေါက်တာခိုင်စင်ဆန်းခင်ဗျာကျွန်တော်တို့ကိုဗစ်မျိုးကွဲသစ်ဒီအိုမီခရွန်ကနေပေါ့နော်မျိုးကွဲသစ်တွေရဲ့နောက်ဆုံးအနေအထားဒီနိုင်ငံတကာမှာဖြစ်နေတာပေါ်မှာသင်ခန်းစာယူပြီးတော့မြန်မာနိုင်ငံအတွက်ဘယ်လိုအထောက်အကူပြုနိုင်မလဲဆိုတာကိုအဓိကဆွေးနွေးမှာမို့ပါစပြောခြင်းလဲဆင်ပါတယ
်ခုပေါ့နော်ဒီ March လပိုင်းမှာတော့အရင်ကလောက်တော့ case အသစ်တွေပေါ့နော်အဲယောဂဖြစ်တဲ့လူတွေဘယ်လောက်မများတော့ဘူးဒါပေမဲ့လည်းအဲစုစုပေါင်းဆိုလို့ရှိရင်ကမ္ဘာနှံပြားမှာ500 million လောက်ဖြစ်သွားပြီပေါ့နော် case တွေကပြီးတော့တိတ်ဆုံးတဲ့လူတွေကလည်း5 million လောက်ရှိပြီဒီ United States မှာဆိုလို့ရှိရင်တော့79 million လောက်ရှိပြီးတော့တည်တဲ့လူတွေကလည်း9သိန်းကျော်ခဲ့ပြီပေါ့နော်အဲအခုဒီကောင်းလာပြီဆိုပေမဲ့လည်းဒီ pandemic ကြီးကပြီးသွားတယ်တော့မဟုတ်သေးဘူးပေါ့လေအဲ့တော့အားလုံးပုံမှန်ပဲပေါ့နော်တတိချက်ပြီးတော့နေစေချင်ပါတယ
်ဟုတ်ကဲ့အဲ့ဒီနေရာမှာ Omicron ရဲ့ဒီနောက်မျိုးကွဲသစ်တစ်ခုပေါ့နော် BA2 လို့ခေါ်ကြတာပေါ့သူ့အနေထားရောဘယ်လိုရှိလဲ
ဟုတ်ကဲ့ဒီ BA2 ကပေါ့နော်ဒီ Omicron COVID-19 ရဲ့သဘောတရားအရာတော့သူက new the variant အသစ်တွေပေါ့နော်အဲ့ဒါအရာတော့ပေါ်နေဦးမှာပဲသူက original Omicron variant BA1name and nearly quare ပေါ့เนาะအဓိကတော့ तू က test တွေနဲ့ဆန်းတဲ့အခါမှာဥပမာ antigen test နဲ့ rapid test နဲ့ဆန်းတာမျိုး PCR test နဲ့ဆန်းတာမျိုးဆိုလို့ရှိရင်နည်းနည်းပို့ပြီးခက်ခဲရှိရပေါ့เนาะ test တိုင်းက DBA2 ကို detect မလုပ်နိုင်ဘူးပြီးတော့ तू ကအရင်တော့တော့နည်းနည်းချင်းပေါ့ case များများဆဆမရှိဘူးဥပမာနှလုံးငယ်နှစ်လလောက်ကဆိုလို့ရှိရင်အားလုံးဖြစ်တဲ့ COVID-19 ရဲ့ तू က 2% လောက်ပဲရှိရတယ်ပြီးတော့တစ်ဖြည်းဖြည်းနဲ့တော့ညာလာတယ်ပေါ့နော်ဥပမာအရင်လားဆို 5% လောက်ဖြစ်လာပြီးတော့ဒီဘက်အခုနောက်ပိုင်းမှာတော့ 11% လောက်ထိဖြစ်လာတယ်ပေါ့တစ်ဖြည်းဖြည်းတိုးလာတာတော့တွေ့ရတယ်သူကြောင့်တော့သေသေးချာချာမသိသေးပေမဲ့တချို့ study တွေပြောတာကတော့ဒီ Omicron original variant ကို 1.5 times ပေါ့เนาะတစခွဲလောက်ပို့ပြီးတော့ယောဂကူးနိုင်တယ်ဒါပေမဲ့သူကဒီ Omicron original variant ပို့ဆိုးလားမဆိုးလားဆိုတော့အသေးချာမသိရသေးတဲ့သဘောပေါ့เนา
ะဟုတ်ကဲ့ဆရာအဲ့တော့ဒီမျိုးကွဲသစ်ကနေပေါ့เนาะနောက်ထပ်ဒီ BA2 အနေထားကလည်းအခုလေ့လာနေတော့ဖြစ်တဲ့အတွက်ဒီလိုင်းကြီးတစ်ခုဖြစ်လာနိုင်တဲ့အနေအထားမျိုးရောဆိုရင်ရတာ
အဲ့ဒါကတော့လေအခြေအနေကိုကြည့်ရမှာပေါ့နော်အဲ COVID-19 ရဲ့သဘောတရားတော့အလုံးမသိတဲ့အတိုင်းပဲအဲလူထူထပ်တဲ့နေရာတွေမှာဖြစ်တတ်တယ်အဲ့လိုမျိုးလူစုလူဝေးဖြစ်တဲ့နေရာတွေမှာဥပမာပွဲတွေလမ်းနေရှိတဲ့အခါ Christmas လို့ New Year လို့ဟာမျိုးတွေမှာသူကအဲ့လိုမျိုး search တွေဖြစ်တတ်တာ哦အဲ့လိုဆိုတော့အဲ့လိုမျိုးလူတွေအလုံးစုကြတဲ့အချိန်မှာဆိုလို့ရှိရင်မဖြစ်သွားဘူးလို့တော့မပြောနိုင်ဘူးပေါ့လေသူက Omicron လိုမျိုးပဲအရင်မဆိုဆိုပေမဲ့ဒီအတိုင်းပဲဒီ Omicron ကလည်းဒီလို pandemic ပေါ့နော်ဒီလိုအရန်ဟိုကဘာနှံ့ပြမှာ case တော်တော်များများဖြစ်သွားပြီးတော့အသေးပြောက်လည်းများတယ်ဆိုတော့တတိထားပြီးနေဖို့တော့လိုရယ်ပေါ့တတိမထားဘဲနဲ့ pandemic မရှိတော့သလိုတချို့တွေကလည်းအခုစိတ်ထဲမှာဖြစ်ကြရယ်ပေါ့အဲ့လိုမျိုးဆိုရင်တော့နောက်ဘက် search တစ်ခုဖြစ်မလာဘူးလို့မပြောနိုင်ဘူးပေါ့လ
ေဟုတ်ကဲ့ဆရာမေအမေရိကန်မှာတော့တော်တော်များများမှာပေါ့နော်ဒီ covid science ချိန်ချုပ်တဲ့စီကံတွေကို short ပေါ်လာတာကိုတွေ့ရပါတယ်အဲ့တော့အခုလိုဒီ short ပေါ်တဲ့အနေအထားကနောက်ဖြစ်လာမယ့်အနေအထားအတွက်ရောဒီကြိုတင်ပြင်ဆင်မှုအနေအထားမှာနိုင်ငံတကာအနေအထားပေါ့နော်ဘယ်လိုရှိနေပြီးတော့မြန်မာအတွက်ဆိုလို့ရှိရင်ရောဘယ်လိုအကျံဖြစ်ဖြစ်လဲဆင်ပါရဲ
့ဟုတ်ကိုဝင်းမင်းပြောသလိုပဲပေါ့နော်ဒီအခုဆိုလို့ရှိရင် US မှာပေါ့ United States မှာဆိုရင်မျက်နှာဖုံးတွေကို mandate ပေါ့မဖြစ်မနေတက်ရမယ်ဆိုတဲ့ဟာတွေကို short ချလာတယ်အဲကျမရဲ့အမြင်ကတော့ပေါ့နော်ဒီ case တွေကနေလာတဲ့အခါမှာကုသနှုံကတော့ကျသွားမှာပေါ့လေဒါပေမဲ့ခုနကလိုပြောသလိုမျိုးအဲ့လိုမျိုးပွဲလမ်းတွေဖြစ်လာတဲ့အခါမှာလူစုလူဝေးများလာတဲ့အခါမှာဒီ case တွေကများလာနိုင်တယ်အဲဒီအခုတလော case တွေကျလာတယ်ဆိုပေမဲ့အရှင်းပြောက်သွားတာမဟုတ်သေးဘူးလေအဲတချို့ဒီနားမှာတကယ်ဆိုနားမှာတကယ်ဆိုလိုမျိုးရှိနေသေးတာဆိုတော့အဲ့လိုမျိုးများများလာခဲ့ရဆိုလို့ရှိရင်အရင်လောက်အခြေအနေပြန်ဖြစ်သွားမလားဆိုတော့နည်းနည်းတော့စဉ်းစားမှာပေါ့နော်အဲ prevention နေပေါ့เนาะဒီလိုကိုချုပ်တင်ကာကွယ်ဖို့အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ COVID-19 vaccine နေချိုးရာတော့ကိုယ်အသိနဲ့ကိုမျက်နှာဖုံးတက်တာတွေเนาะသူအရင်လိုပဲလူတွေနဲ့ခက်ခော်ခွာနေတာတော့အဲ့လိုတက်နိုင်သမျှပွဲလမ်းနေပါတယ်မသွားပဲနေတာတော့ဆက်ပြီးတော့လုပ်နေသင့်တယ်ရယ်ပေါ့เนาะဒါတော့ကိုယ့်ရဲ့အသိစိတ်နဲ့ပဲကိုချင့်ချင်းပြီးတော့လုပ်ရမှာပေါ့
ဟုတ်ကဲ့ဆင်ပါတယ်အဲ့တော့ဒီနေရာမှာနိုင်ငံတကာမှာတော့ဒီ vaccine ကာကွယ်ဆေးထိုးရာတွေတော်တော်လေးလက်ချုံမှုအားကောင်းလာပြီပေါ့နော်တချင်းနမပဲဒီကုသဆေးတွေကလည်းဟိုမျိုးစုံဘယ်လိုပေါ့ပထမဒဇာဒုတိယဒဇာတတိယဒဇာပေါ်လာတဲ့အနေအထားမှာမြန်မာနိုင်ငံအတွက်ဆိုရင်အစီအမိုင်းအဲ့လိုအနေအထားမျိုးတွေအရန်ကြီးပေါ့နော်အားကောင်းတဲ့အနေအထားမရှိသေးတဲ့အတွက် ပြင်ဆင်မှုအပိုင်းမှာဆင်မဘယ်လိုအကျံပေးခြင်းလဲ
ပြင်ဆင်မှုအပိုင်းရတော့ပေါ့နော်တအခုတရှိနေတဲ့ vaccine တချို့တော့ရေနောင်အောင်တော့ရှားတော့မှာတော့မထင်ဘူးပေါ့နော်အဲ့တော့ပြည်သူလူအနေနဲ့ကကိုက vaccine ကိုလက်လှမ်းပေးရဆိုလို့ရှိရင် vaccine ကိုထိုးထားတာကောင်းတယ်ပေါ့နော်အဲ့ပြီးတော့ vaccine မျိုးစားပေါ့မူတည်ပြီးတော့ booster dose ဆိုတဲ့အခါဆိုရင်လည်း booster dose ကိုထိုးတယ်နဲ့ဘာကြောင့်လဲဆိုတော့ချိန်ကြာလာတဲ့အမြတ်ပေါ့နော်6လတို့7လတွင်မှာဒီ immunity ကျသွားနိုင်အဲ့တော့ booster လို့သိရင်လည်းထိုးထားသင့်ပါတယ်ပြီးတော့အခုပြောသလိုပဲတခြားချက်ဒီလိုကုသရဲ့အပိုင်းကလည်းပြည့်ပြည့်စုံစုံမရှိသေးဘူးဆိုတော့ကျွန်မခုနခဏခဏအထက်ထက်ပြောနေသလိုပဲပေါ့နော်ကိုကဒီ preventive measure တွေဖြစ်တဲ့အကျိုးတင်ကောက်ွယ်မှုတွေဖြစ်တဲ့မျက်နှာဖုံးစွတ်တာတို့နော်လူစုလူဝေးရှောင်တာတို့လက်စေးတာတို့အဲ့ဒါတွေကဆက်လုပ်သွားသင့်ပါတယ်ဘာဖြစ်လဲဆိုတော့ကျွန်မပြောသလိုပဲဒီ pandemic ကြီးကဆုံးသွားသေးတာမဟုတ်ဘူးပေါ့နော်အဲ့ဒါကိုတော့အမြဲတမ်းသတိချက်စေချင်တယ်
ဟုတ်ကဲ့ဆင်မအဲ့တော့အခုဒီ Omicron ဆုံးအခြေအနေရနောက်ဖြစ်လာနိုင်ခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုမြန်မာပြည်သူတွေ
ကိုပတ်ဝန်းကျင်မှာအဓိကအဖြစ်ဒီယောဂလက္ခဏာရှိတဲ့လူတွေပေါ့ဒီ test တွေကအခုကျွန်မအစားပြောခဲ့တဲ့လိုမျိုးပေါ့နော်ဒီ COVID-19 တွေ rapid test တွေကဒီ new variant တွေတချို့ဟာတွေက positive မဖြစ်တာရှိရဲအဲ့လိုမျိုးဆိုရင်ဒီ COVID-19 ရဲ့လက္ခဏာတွေရှိနေပြီဆိုလို့ရှိရင်စစ်ပေမဲ့လည်း negative ဖြစ်တယ်ဆိုပေမဲ့ကိုကများပေါ့တကယ် COVID-19 ဖြစ်ခဲ့လူနဲ့အခြေခဲ့မိသည်ရှိတော့ကိုဟာကိုလည်းတသက်တည်တံ့လေးခွဲပြီးနေတာပိုကောင်းတယ်ပေါ့နော်ပေါ့အနည်းဆုံးတော့5ရက်လောက်အိမ်မှာနေစိတ်ချမှားတယ်အဲ့ဒါမှလည်းအားလုံးကာကွယ်နိုင်မှာပေါ့နော်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ခင်ဗျာ